ဘာသာရေးလူမျိုးရေးအသွင်ဆောင်အကြံဖတ်ပြိပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကဘာသာရေးနဲ့ငြိမ်းချမ်းရေးအခြေအနေတွေလေ့လာနိုင်မှုနိုင်ငံတကာနဲ့ပြည်ပင်းကဘာသာပေါင်းစုံအဖွဲ့ဝင်တွေဟာသာသနာရေးဝင်ကြီးနဲ့အတူဒီကနေ့ရခိုင်ပြည်နယ်ကိုတွားရောက်နေကြပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မတူကွဲပြားတဲ့ဘာသာပေါင်းစုံကြားမေတ္တာတရားပြန့်ပွားဖို့အခြေခံပြီးလာရောက်တဲ့ခီးစဉ်အဖြစ်လူကယ်ပြန်ဝင်ကြီးကပြောပြပါတယ်။ဘာသာရေးနှိမ့်ကွမှုတွေနဲ့ရန်လိုမုန်းတီးမှုတွေကိုတော့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေနဲ့ပဲပြည်လည်အောင်ဖြေရှင်းနိုင်မယ်လို့အကဲခတ်တွေကဆိုပါတယ်။အသေးစိတ်ဆက်ပြီးပြောပြပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ Religions for Peace နိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံအဖွဲ့တွေဟာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နောက်နေမှာပဲရခိုင်ပြည်နယ်ကိုသာသနာရေးဝင်ကြီးသူရဦးအောင်ကိုနဲ့အတူခရီးထွက်ခွာသွားကြတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်ရခိုင်ပြည်နယ်အတွင်းသူတို့အဓိကလေ့လာကြမှာကတော့ဘာသာရေးလူမျိုးရေးအသွင်ဆောင်အကြမ်းဖက်တိုက်ခိုက်မှုပြိပခါတွေဖြစ်ပွားခဲ့ရာရခိုင်ပြည်နယ်အတွင်းကဒေသခံဘာသာရေးခေါင်းဆောင်တွေနောက်ဒေတာရင်းကအခြေအနေတွေကိုတွားရောက်လေ့လာကြမယ်လို့လူကယ်ပြန်ဝင်ကြီးကပြောပြပါတယ်
။သူတို့ဖွဲ့ရအားလုံးပူးပေါင်းပြီးတော့တပွဲတည်းလာရောက်ချင်းအချင်းအကျိုးတရားမှုအများကြီးရှိရပေါ့ဒီနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးအတွက်ကိုအဲ့တော့သူတို့ကလာတာနေမကဘူးသူတို့ကအဲ့ဒီမှာတွားလေ့လာမှာကျွန်တော်ကာနာရေးဝင်ကြီးလိုက်သွားပြီလေဒီခိုင်ကြည့်သွားကြမှာသူတို့ကလေ့လာတာပေါ့နော်လက်ရှိအခြေအနေတွေကိုသူတို့ကလေ့လာမယ်ဒီပြန်လည်လက်ခံရေးစခန်းကြီးလည်းရှိမယ်အဲ့ဒါကြီးသူတို့ကတော့တွားပြီးတော့တကယ်ဟိုနပုတ္တူတွေတွားကြတာပေါ့နော်အဲ့ဒီဖွဲ့ကျဲမှာပါဝင်တဲ့အကုန်လာတွေ့တဲ့ချက်ရှိဦးနေစေအဲ့ဒီအကုန်လုံးတော့မဟုတ်ဘူးအဲ့ဒီကအဖွဲ့ဝင်တွေကနေခေါင်းဆောင်ပိုင်းနေနဲ့တွားနေတဲ့လူတွေပေါ့နော်တွားကြပါလေလက်ရှိအခြေအနေလည်းသိရမယ်ကိုရောက်ရင်လည်းသူတို့တွေ့ဆုံဆွေးနွေးတာတွေလည်းလုပ်ချင်လည်းလုပ်မယ်ပေါ့နော်ကျွန်တော်ထင်တာတော့တာနာကြီးဝင်ကြီးကလိုက်တော့ဟာပေါ့
ဘာသာပေါင်းစုံလိုက်ပါလာတဲ့ကိုယ်စားလှယ်အဖွဲ့နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နိုင်ငံသားရေးဝန်ကြီးဌာနမှတွေ့ဆုံကြတဲ့အချိန်မှာတော့အထူးသဖြင့်မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးရဲ့အရေးပါပုံမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအပြန်အလှန်အမိသည်ပြုမှုတွေအပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်အောင်ဆန်းစုကြည်ဘက်ကလည်းငြိမ်းချမ်းရေးနဲ့မြစ်တာတရားပြန့်ပွားရေးအတွက်သူ့အနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံအတွက်သာမကအနာဂတ်လူ့အဖွဲ့အစည်းအတွက်လူတိုင်းကငြိမ်းချမ်းရေးနဲ့မြစ်တာတရားကိုဆောင်ရွက်ပေးကြဖို့အားပေးလှုံ့ဆော်ပေးပါလို့မြစ်တာရက်ခံခဲ့ကြောင်းတွေ့ဆုံပွဲမှာကိုရိုင်းတက်ရောက်ခဲ့တဲ့လူကယ်ပြန့်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုဒါအပြန်အလှန်ချိတ်ဆက်နေတယ်ဆိုတာကိုသူတို့တွေကပြောတယ်လေအဲ့ဒီအတွက်ကိုဒီငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးချိတ်ဆက်နေတဲ့အတွက်ကြောင့်ဒီဘာသာပေါင်းစုံပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာဒီငြိမ်းချမ်းရေးအတွက်ကိုဥတီဆောင်ရွက်တဲ့ကိစ္စတွေသူတို့ဆောင်ရွက်နေတာရှိတယ်ပေါ့ဒါကြောင့်မလို့ဒီလိုမျိုးသူတို့ကလာရောက်တွေ့ဆုံတာဖြစ်တယ်အဲ့တော့ဒီလုပ်နေတဲ့လုပ်ငန်းရှင်တွေမှာဒီဘာသာပေါင်းစုံအဖွဲ့ကကိုယ်စားလှယ်တွေအနေနဲ့သူတို့ဒီတကယ်ပဲဒီလူတွေကိုမြစ်တန်ထားပြီးတော့ဆောင်ရွက်နေတဲ့အကြောင်းတွေပေါ့အဲ့ကြတော့ဒီဟောဆန်းစီကြီးကလည်းပြန်ပြောတာကတော့ဒီငင်းငင်းရင်းနဲ့မြစ်တန်တရားပြန့်ပွားရေးအတွက်ကိုဘာသာတိုင်းကဘာသာတိုင်းကအားလုံးတော့ခေချင်ရောဒီကနေ့ဘာသာပေါင်းစုံပေါ့နော်ပါဝင်လာကြတဲ့ပါဝင်လာပြီးတော့သူတို့ကနေပြီးတော့သူတို့ကဒါဒီငင်းငင်းရင်းနဲ့မြစ်တန်တရားထားရှိရေးအတွက်ဘာသာတတိယပေါ့နော်အဲ့ဒီဟာကိုတကယ်တော့ဘာသာတတိယမှာဒီမြစ်တန်တရားဆိုတာရှိတယ်ကြောင်တောင်နဲ့ငင်းငင်းရင်းဆိုတာဥတီပဲလမ်းစဉ်လေးကြည့်ပဲအကုန်လုံးဟာပေါ့နော်အဲ့တော့အဲ့ဒါတွေကတကယ်ပဲဟိုအကျိုးရှိတဲ့ကိစ္စတွေပေါ့ဘာသာအတိတ်ငြိမ်းချမ်းရေးရရှိလို့တယ်မေတ္တာတရားရှိကြရဆိုတော့ဘာသာတိုင်းမှာမေတ္တာတရားဆိုတာပါတယ်ပေါ့မေတ္တာတရားကိုအဓိကထားပြီးတော့ဆောင်ရွက်ကြဖို့ဒါပါပဲအဓိကအထိချုပ်ကြတော့လေ
အခုလိုမျိုးဘာသာပေါင်းစုံကအစင်မြင့်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်တဲ့အပေါ်ကြိုးစိုးလက်ခံပေးမယ်လို့ဘာသာတရားဖိနှိပ်မှုတွေမတူကွဲပြားမှုတွေအပေါ်မှာအမုန်းတရားတွေပွားများနေစေမြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်လိုနေရာမျိုးမှာတော့ဘာသာပေါင်းစုံချစ်ကြည်ရေးနဲ့အမှန်တကယ်ငြိမ်းချမ်းရေးရဖို့ဆိုရင်တော့ဒေသတွင်းလူမှုအတိုင်းဝိုင်းကြလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေနဲ့ပဲဖြေရှင်းနိုင်မယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာခင်စုံဝင်းကသုံးသပ်ပါတယ
်။နောက်ဆုံးမတောင်းရင်လည်းဆုံးစုခေါ်သွားရတဲ့ဘောမျိုးဖြစ်နေတာဟာနော်။အခုကသူ့ဘက်ကကြည့်မယ်ဆိုရင်လည်းသူတို့ဒီအချက်အလက်တွေကရမ်းတွေ့နေပြီ။သူကမှဆိုရင်တော့ဟိုဘာသာရေးဖိုင်လက်ချက်တွေဖယရုကုနေရပြီ။နော်ရခိုင်ကိုတခြားနည်းနဲ့လည်းဘလို့မှမဖြစ်တော့ဘူး။ရှင်တွေကတဖြည်းဖြည်းရိုင်းလာပြီနော်။သူကကြောက်ခဲ့လာပါခဲ့ဖာသာတို့နော်။မော်ဇီတို့ဆရာတော်တို့ဘာလို့ကကြောက်ပြေကုတ်ကူပေးပါဆိုခေါ်သွားတဲ့ဘောမျိုးဖြစ်နေတယ်။ဆိုတော့တကယ်တခြားလူတွေကြားတဲ့နီးနားဆိုတာကလည်းမျိုးစုံရှာနေနိုင်ငံတကာကဘာသာရေးကောင်းဆောင်နဲ့တွိုင်းနဲ့တွားချင်းအဖြစ်ဖြေပေါ်မလားဆိုတော့တခုတော့ခြေတိုင်းတခုတော့ဖြစ်သွားနိုင်တယ်။ဆိုတဲ့အခါကျတော့ဒီနှစ်ခါလာနဲ့ဟိုဘာသာပေါင်းစုံဖွဲ့တယ်ဆိုတာကတော့ပြည်တွင်းကရှုပ်လက်သွားတာရှိနေကြည့်မယ်လေ
။
အခုတော့အစ်ညင်တာတို့သိမတွေ့သေးဘူး။အဲကြောင့်တို့တိစားတော့ကြောက်မယ်ဆိုရင်တော့ဟိုနည်းနည်းတော့ ချင်းနေရတော့ရုပ်တရုပ်တရရှိတယ်လို့ပြောမှာပဲ
Religion for B နိုင်ငံတကာဘာသာရေးခေါင်းဆောင်တွေအပါအဝင်ပြည်ရင်းကဘာသာပေါင်းစုံအဖွဲ့ဝင်ပေါင်းအလုံး18ဦးပါဝင်တဲ့အဖွဲ့ဟာမြန်မာနိုင်ငံတွင်းဘာသာရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်ချက်တွေကိုလေ့လာနေကြတာဖြစ်ပြီးဒီဘာသာပေါင်းစုံအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့မြန်မာနိုင်ငံတွင်းဘာသာမတူလူမျိုးကွဲတွေကြားဖြစ်ပွားနေစေအမုန်းတရားတွေနဲ့တင်းမာနေတဲ့ပြိပခါတွေအရေးပြည့်လဲအောင်လို့မေတ္တာတရားနဲ့ဂျားဝင်ဖြည့်ရှင်းနိုင်မှုမျှော်လင့်တယ်လို့လည်းရခိုင်ပြည်နယ်အရေးထက်ထဲဝင်ဝင်ဆောင်ရွက်ပေးနေတဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရရှင်